မြန်မာအစိုးရထံလက်နက်ချခဲ့ပြီးဌာနေပြည်သူ့စစ်အသွင်ပြောင်းပြီးတော့ဖွဲ့ခဲ့တဲ့အဖွဲ့တစ်ခုဖြစ်တဲ့မွန်ငင်းငင်းရေးနဲ့ကာကွယ်ရေးတာဝန်ရှိသူတဦးကိုလက်နက်ရှစ်လက်ကြီမျိုးစုံတပေါင်းကျော်လက်ဆင်မဲ့မော်တော်ကားတစ်စီးနဲ့အတူမွန်ပြည်နယ်မော်လမြိုင်မှာရဲတပ်ဖွဲ့ကနေဖမ်းဆီးထားပြီးတော့လက်နက်ဥပဒေနဲ့အရေးယူထားပါတယ်။ဒီဖမ်းဆီးမှုဖြစ်စဉ်အတွက်မြို့နယ်ရဲတပ်ဖွဲ့ကနေစစ်စစ်အရေးယူသွားမှဖြစ်တယ်လို့ပင်မမွန်ငင်းငင်းရေးနဲ့ကာကွယ်ရေးအဖွဲ့အနေနဲ့ကတော့သူတို့တပ်ဖွဲ့ကမဟုတ်ပဲထပ်မံခွဲထွက်တဲ့နိုင်အားချမ်းဥဆောင်တဲ့ခွဲထွက်အဖွဲ့ကလို့ပြောဆိုမှုတွေရှိနေပါတယ်။ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေဆက်သတင်းတော့နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မွန်ပြည်နယ်မော်လမြိုင်မြို့နယ်အတွင်းမှာလက်နက်မျိုးစုံရှစ်လက်ကြီမျိုးစုံ1000ကျော်လိုင်စင်မဲ့မော်တော်ကားတစ်စီးနဲ့တူဖမ်းဆီးခံနေရတဲ့မွန်ငင်းချမ်းရေးနဲ့ကာကွယ်ရေးတပ်ဖွဲ့ကဗိုလ်မှူးစစ်ရှိသူနိုင်မြင့်နိုင်ကိုတော့မော်လမြိုင်မြို့နယ်စေယသီရိရဲစခန်းမှာဖမ်းဆီးထားပြီးအမှုဖွင့်ထားတယ်လို့မော်လမြိုင်မြို့နယ်ရဲတပ်ဖွဲ့မှူးရုံးကရဲမှူးအောင်မြင့်ကအခုလိုပြောပါတယ်။
ဘဝမင်းရဲ့အကောင်လေးပေါ်ရဘုံမစင်ကြည့်ဖြစ်ကြတာတူတူဖတ်ပြရပါတော့သူပြောတော့ပေါ့ဒါသူအဖွဲ့ကြီးကမမမကွာလဲသဒ္ဓါသဘာဖွဲ့နေတော့စီစစ်နေရပုံဒါနော်လက်လက်ပြရတော့သူဝေထားတယ်လို့ပြောပါလေပေါ်ကြီးကလည်းထုတ်ပြထားတယ်နောက်ပြီးသူဝေရအောင်လို့စစ်ဆိုးရလက်လို့အဲ့လိုမျိုးအကြမ်းင်းတော့လက်တော်တော့ပြရတယ်ပေါ့အဲဒီကတော့ကျွန်တော်ကဆက်စီစစ်သွားဖို့အနေထားရှိပါတယ်ဆက်ပြီးစီစစ်ပေါ်တော့နေပါရောသူကအနေထားကြီးမမမတော့ဆက်ပြီးတော့စီစစ်ပြရပေါ့ပေါ်တော့ကတရားကျွဲကြီးတော့တော့မဖြစ်ပါဘူးအဲဒီတော့ကျွန်တော်ဇီယတိရေဆမ်းတန်ကြည့်တဲ့ဇီယတိရေဆမ်းမှာကျွန်တော်တို့စတန်ကဝါနေပြီးတော့ဒီလိုမျိုးမှာလက်နဲ့ယာယီဖြစ်ခြင်းရဲ့ every ပုံမှာအကူတက်စတာနေပေါ့နော
်ပြီးကြတဲ့တောက်ကြန်ညပိုင်းမှာရဲတပ်ဖွဲ့ဝင်တွေနဲ့စာရဖတ်တပ်ဖွဲ့ဝင်တွေကနေတရင်ရမော်လမြိုင်မြို့ဆေးရမြန်ရက်ွက်တပြေလမ်းအမှတ်183နိုင်မြင့်နိုင်နေအိမ်ကိုတက်တေတွေနဲ့သူဝင်ရောက်ရှာဖွေရမှာလက်နဲ့မျိုးစုံရှစ်လက်ကြည်စံမျိုးစုံ1000ကျော်လိုင်စင်မဲ့မော်တော်ယာဉ်တစ်စီးကိုဖမ်းဆီးရခဲ့ပြီးနောက်ပိုင်းလက်နက်ယာယီပြင်ဆင်ချက်အဥပဒေပုံမှန်19ကအရအခုလိုအမှုဖွဲ့အရေးယူထားတယ်လို့ရဲမှူးအောင်မြင့်ကပြောပါတယ်။မွန်ငင်းချမ်းရေးနဲ့ကာကွယ်ရေးဖွဲ့ဟာရခိုင်ကမွန်ပြည်တပ်ပါတီစုစည်းချုပ်ဟောင်းဗိုလ်ချုပ်အောင်နိုင်ကနေပါတီကနေနှုတ်ထွက်ပြီးနောက်ပိုင်း2008ခုနှစ်မှာဒီဖွဲ့ကိုတည်ထောင်လာပြီး2013ခုနှစ်မှာမြန်မာစိုးရအရှိတောင်တိုင်းစစ်ဌာနချုပ်မှာလက်နက်ချခဲ့တယ်လို့ဌာနေပြည်သူ့စစ်အတွင်နဲ့ဖအံကြိုက်မြော်ကော့ကရိတ်တံပြူစရမြို့နယ်ဘက်မှာအခြေပြုနေခဲ့ပါတယ်။2012ခုနှစ်မွန်ငင်းချမ်းရေးနဲ့ကာကွယ်ရေးကောင်ဆောင်ဗိုလ်ချုပ်အွန်လိုင်းကွယ်လွန်ပြီးနောက်ပိုင်းမွန်ပြည်တပ်ပါတီကလည်းအနားယူထားတဲ့ဗိုလ်မှူးကြီးနိုင်ချောင်ကလည်းအဖွဲ့ကောင်ဆောင်ဖြစ်တာဝန်ယူခဲ့ပါတယ်။လက်ရှိမှာမွန်ငင်းချမ်းရေးနဲ့ကာကွယ်ရေးဖွဲ့အနေနဲ့အဖွဲ့ကွဲတွေရှိနေတဲ့အတွက်အဖမ်းခံရတဲ့သူဟာမူရင်းမွန်ငင်းချမ်းရေးနဲ့ကာကွယ်ရေးဖွဲ့ကမဟုတ်ပဲနိုင်အောင်ချမ်းဥဆောင်တဲ့ခွဲထွက်ဖွဲ့ကလို့အဖွဲ့ရဲ့ရုံးအုပ်နိုင်စိုးတန်းကပြောပါတယ
်။အညာပဲဖက်ဖက်ဖွဲ့ကတကယ်ပေါ့တော့ရုံးအုပ်အဲ့ကျွန်တော်မွန်ငင်းချမ်းကဝေးဖွဲ့ကလားလို့ကိုချုပ်လိုက်ချောင်းအိမ်လာခဲ့တော့ကိုချုပ်ကပြောတယ်ဒီဖွဲ့ကျွန်တော်ဖွဲ့ရှိနေခွဲခွဲလားလေးမိတော်ရှိပြီးဒီသူဖွဲ့ရမဟုတ်ဘူ
းမွန်ငင်းချမ်းရေးနဲ့ကာကွယ်ရေးဖွဲ့တာဝန်ရှိသူတူကိုလက်နက်နဲ့တကွဖမ်းဆီးခံရမှုပေါ်မှာနိုင်အောင်ချမ်းဥဆောင်တဲ့တပ်ဖွဲ့ကခေါင်းဆောင်တူကနေမွန်ဘာသာနဲ့ခုလိုပြောပါတယ်
အဲ့တော့ကလဘောတော့ဒီတော့နဲ့တော့ဒီတော့ဘုကလပြန်နေပုံတော့နဲ့ခံတော့လဘောအချမ်းကမတော်
သူပြောတာကတော့အချောင်းကတော့ဒီသနတူကိုသူတို့မြို့ပေါ်တယ်သွားတော့ငါသူတို့အနေနဲ့တက်ဆိုင်ရာကိုတရင်မပို့သားလို့အခုလိုဖြစ်သွားတာနားချမ်းတို့ဖွဲ့ကလက်နဲ့ရှစ်လက်ပါသွားတယ်သူကတော့ရဲစခန်းမှာထိန်းထားတယ်ကျွန်တော်တို့အဖွဲ့အနေနဲ့လည်းသူလူမြောက်ရေးအတွက်ဆက်လက်အယူခံဝင်သွားမယ်ဆိုပြီးမွန်ဘာသာနဲ့ပြောဆိုခဲ့တာပါနိုင်အောင်ချမ်းဥဆောင်တဲ့မွန်ငင်းချမ်းရေးနဲ့ကာကွယ်ရေးခွဲထွက်အဖွဲ့ဟာဖန်မြို့နယ်နဲ့ကော့ကရိတ်မြို့နယ်ဘက်မှာအခြေပြုလှုပ်ရှားနေပါတယ်။မွန်ပြည်နယ်အတွင်းအပြည့်အရလက်နက်ကန်အဖွဲ့စည်းစည်းရဲ့အိမ်ကိုဝင်ရောက်စီးနှင်ပြီးလက်နက်အများပြားဖမ်းဆီးရခဲ့မှုဟာဒါဟာပရမအဆုံးအကျင့်ဖြစ်တယ်လို့တရားမဝင်လက်နက်ဖမ်းဆီးရခဲ့မှုနဲ့ပတ်သက်ပြီးဥပဒေကြောင်းအရရစီစစ်အရေးယူသွားမယ်လို့မော်လမြိုင်မြို့ပြည်သူ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။